ကာဇာဒေသအတွက်ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့လမ်းကြောင်းအသစ်ကနေလူတိုင်းဆန္ဒမှုပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကားတွေပထမဆုံးဝင်လာတဲ့ဗီဒီယိုကိုအစ္စရေးအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်။အစ္စရေးအစိုးရရဲ့ဒေသတွင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ COGED ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာတော့ပစ္စည်းတင်ထရက်ကားတွေကြာသပတေးနေ့ညနဲ့တောက်ကြနေတွေမှာက 63 ဇင်းကိုဂါဇာဒေသတွင်ပေးဝင်ခဲ့တာဖြစ်ပါတယ်။အသစ်ဖွင့်ပေးခဲ့တဲ့ဒီနယ်စပ်ဂိတ်ကပစ္စည်းတွေတင်ပို့ခွင့်ပြုတဲ့ဗီဒီယိုနဲ့ပတ်သက်ပြီးရိုက်တာနဲ့ AV သတင်းဌာနတွေကစစ်မှန်မှုရှိမရှိအတိမပြုသေးပါဘူး။တစ်ချိန်တည်းမှာပဲဂါဇာတောင်ပိုင်းကခံယူနေမျိုးကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့ဒရေးရှူအဖွဲ့ကအဲ့ဒီဆေးရုံနဲ့ဆေးကန်းတွေမှာလူနာတွေအတွက်အောက်ဆီဂျင်အပြင်ရေနဲ့မီးပါမရတော့ဘဲရေစိုးစွန့်တဲ့စနစ်လည်းပျက်စီးနေပြီးဆေးရုံလဲပတ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့တောင်းကြနေမှာသတင်းထုတ်ပြန်ခဲ့ပါတယ်။